မြန်မာနိုင်ငံမှာလုံနေတဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့လက်နက်ရောင်းဝယ်မှုကလွဲပြီးတော့ချန်နယ်ပိတ်ဆို့အရေးယူမှုတွေကို EU ဥရောပသမဂ္ဂကမကြာခင်ရုပ်သိမ်းပေးလိမ့်မယ်လို့ခန့်မှန်းရပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတော်တော်များများကိုတော့ပြီးခဲ့တဲ့နှစ်ထဲက EU ကယာယီဆိုင်းငံ့ထားခဲ့တာဖြစ်ပြီးတော့အခုတော့လက်နက်ရောင်းဝယ်မှုကလွဲလို့ချန်နယ်ပိတ်ဆို့အရေးယူထားမှုတွေအလုံးကိုရုပ်သိမ်းပေးဖို့ပြင်ဆင်နေတာလို့ Reuters သတင်းကဖော်ပြပါတယ်။ဒီလိုအရေးယူတန်းခါမှုအလုံးကိုဖယ်ရှားပေးဖို့အတွက် EU တန်အမတ်တွေဗုဒ္ဓဟူးနေ့တုန်းကသဘောတူညီခဲ့ကြတဲ့အတွက်တနင်္လာနေ့ဝင်ကြီးအဆက်အစည်းဝေးကြရင်တော့အတည်ပြုကြလိမ့်မယ်လို့ခန့်မှန်းရပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးစာမျက်နှာသစ်ဖွင့်ပြီးတော့ရေရှည်တည်ထမ်းတဲ့မိတ်ဆွေနိုင်ငံအဖြစ်တည်ဆောက်သွားဖို့ EU ဘက်ကလိုလားတယ်လို့ပြီးခဲ့တဲ့တနင်္လာနေ့တုန်းကနိုင်ငံသားရေးဝင်ကြီးတွေရဲ့စည်းဝေးပွဲဆုံးဖြတ်ချက်မူကြမ်းနဲ့မှထည့်သွင်းဖော်ပြထားပါတယ်။စေဆိုရလက်ထက်တုန်းကဒီအစိုးရနဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးလုပ်ငန်းနဲ့ကုမ္ပဏီပေါင်း1000လောက်ရဲ့ဒီ EU နိုင်ငံတွေမှာရှိတဲ့ငွေကြေးနဲ့ပိုင်ဆိုင်မှုတွေကိုအပြောင်းအရွှေ့လုပ်လို့မရအောင်လို့ထိန်းချုပ်ခဲ့ပြီးတော့လူပုဂ္ဂိုလ်ပေါင်း900လောက်ကိုလည်း EU နိုင်ငံတွေစီကိုဝင်ခွင့်ပိတ်ပင်ထားခဲ့ပါတယ်။ဒါအပြင် EU ရဲ့တန်ခတ်အရေးယူမှုတွေထဲမှာစစ်တပ်နဲ့ဆက်နွယ်တဲ့ဤပညာပိုင်းအကူအညီတွေပေးတာတပ်တူတူဖော်ရေးလုပ်ငန်းတစ်လုပ်ငန်းနဲ့ရှားပါတယံဇာတတူဖော်ရေးကဏ္ဍတွေမှာ EU လုပ်ငန်းတွေယင်းနှိမ့်မြှုပ်နှံခွင့်ကိုပိတ်ပင်ထားတာဖြစ်ပါတယ်ရှင်။